ဒီဆောင်မှာမှာတင်ပြမယ့်အဓိကအချက်ကတော့စိုက်ပျိုးရေးကဏ္ဍ
အမှန်တကယ်တိုးတက်လာဖို့အတွက်ချင်းငွေပေးမဲ့စီမံချက်အပြင်အစိုးရအနေနဲ့လုပ်ဖို့ကြံနေသေးတဲ့အရေးကြီးအကြောင်းအရာတစ်ခုကိုတင်ပြဆွေးနွေးလိုတာဖြစ်ပါတယ်။အစိုးရအနေနဲ့စိုက်ပျိုးရေးနယ်ပယ်ကိုချင်းငွေပြီးလီယံနဲ့ချီပြီးပေးမှဖြစ်တဲ့အတွက်တိုးတက်မှုအတိုင်းအတာတစ်ခုတည်းတော့ရှိလာမှာပါပဲ။ဒါပေမဲ့တစ်ဖက်မှာတော့အစိုးရကိုယ်တိုင်မှမလုပ်ရင်စိုက်ပျိုးရေးလုပ်ငန်းနယ်
င်လယ်ကူးသင်းမော့စိတ်ကမ်းကြီးတွေလျှက်စစ်မီရရှိရေးရေပေးဝင်မှုအစရှိတဲ့ငွေကြေးအကုန်ကျများမဲ့ကြီးကြီးမားမားတွေကိုပဲဆိုလိုတာမဟုတ်ပါဘူး။ဒါတွေကကဏ္ဍအားလုံးရဲ့လိုအပ်ချက်ဖြစ်ပြီးငွေကြေးကုန်ကျမှုလည်းများမှာဖြစ်တာကြောင့်ဖြည်းဖြည်းချင်းမှလုံနိုင်မှာတွေပါ။စိုက်ပျိုးရေးနယ်ပယ်အတွက်တော့အပေါ်မှာပြောခဲ့တဲ့အခြေခံဆောက်အုံအကြီးစားတွေအပြင်အခြေခံအလွန်ကျတဲ့လိုအပ်ချက်တွေတော်တော်များများရှိနေပါသေးတယ်။ဒီဆောင်းပါးမှာတော့တင်းနဲ့စိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍအတွက်မဖြစ်မနေလိုအပ်နေတဲ့ကုန်ထုတ်လန်းအကြောင်းကိုဥတီပီဆွေးနွေးသွားပါမယ်။တိကျစင်းပြုစုထားတာမဟုတ်ပေမဲ့ကျွမ်းကျင်သူတွေရဲ့ခမန်းချက်အရတော့မြန်မာနိုင်ငံရဲ့လေယာဉ်မြေ80ရာခိုင်နှုန်းလောက်မှာကုန်ထုတ်လန်းမရှိကြပါဘူး။အဲ့ဒီလိုကုန်ထုတ်လန်းတွေမရှိတဲ့အတွက်ဘာလို့များအခက်ခဲဖြစ်နေလဲဆိုရင်နံပါတ်1တင်းနဲ့စိုက်ပျိုးချိန်ကိုချိန်ဆလုပ်ခိုင်းရတာအခက်ခဲရှိပါတယ်။ဥပမာအနေနဲ့လမ်းအတွင်းဘက်ကလမ်းမြေရာမြေမှာလမ်းမဘက်ကလမ်းမြေရာမြေတက်နောက်ကျမှစိုက်ပျိုးလို့ရပါတယ်။ဘာလို့လဲဆိုတော့အတွင်းဘက်ကလဲမှာအပြင်ဘက်ကလဲတဲ့တီးနှံအရင်မှဲ့လို့ရှိရင်အဲ့ဒီတီးနှံတွေကိုရိတ်သိမ်းတဲထုတ်ဖို့အခက်ခဲရှိပါတယ်။လမ်းမဘက်ကလဲမှာရိတ်သိမ်းလို့ပြီးမှအတွင်းဘက်ကတီးနှံတွေကိုတဲထုတ်လို့ရပါတယ်။နံပါတ်2ကတော့ကုန်ထုတ်လမ်းတွေမရှိတဲ့အတွက်တီးနှံရွေးချယ်စိုက်ပျိုးမှုအပိုင်းမှာလည်းအခက်ခဲရှိပါတယ်။ဥပမာအနေနဲ့လမ်းအတွင်းဘက်ကလဲမြေမှာຫນွေစဘာမဆိုင်ပဲပြက်ချေပိုကိုက်မဲ့တိပင်းတီးနှံတွေပြောင်းလဲစိုက်ပျိုးခြင်းပေမဲ့စိုက်လို့မရတဲ့နေရာတွေအများကြီးရှိပါတယ်။ဘာလို့လဲဆိုတော့အခုနကပြောခဲ့သလိုပဲကိုတီးနံကအရင်မဲ့ရင်အပြင်ကိုတည်ထုတ်ရတာခက်လို့ပါလေမြေတော်တော်များများမှာစီးပွားရေးအရာတွက်ချေပိုကိုက်တဲ့တီးနံကိုပြောင်းလဲမဆိုင်နိုင်ဘဲနဲ့စဘာပြီးစဘာပဲစိုက်နေရတာဟာကုန်ထုတ်လန်းအခက်ခဲဖြစ်တာကြောင့်လဲပါပါတယ်ကုန်ထုတ်လန်းကောင်းကောင်းမရှိတဲ့အတွက်တောင်သူတွေကြုံတွေ့နေရတဲ့နံပါတ်3အခက်ခဲကတော့ရိတ်သိမ်းမိသားစဘာတွေကိုလက်ွက်ထဲကနေလမ်းမပေါ်ရောက်အောင်နွားလဲတို့ထော်လာကြီးတို့နဲ့တည်လို့မရပါဘူးလူအားနဲ့တည်ထုတ်ရပါတယ်ဒီတော့ကုံကြစိတ်ကပုံများတယ်လေယာလုတ်သားကလည်းရှားတက်ရှားလာတဲ့အတွက်လုတ်သားငားရန်ကားကပုံမြင့်လာတဲ့အပြင်လူရှာရတာကတဒုက္ခဖြစ်လာပါတယ်ကုံထုံလည်းမရှိတာကြောင့်တောင်သူတွေကြုံတွေ့နေရတဲ့နံပါတ်၄အခက်ခဲကတော့အချိန်အခါမဟုတ်မိုးတွေရွာလို့ပဲဖြစ်စေရေကြီးလို့ပဲဖြစ်စေရိတ်သိမ်းပြီးသားတီးနံတွေကိုလမ်းမပေါ်ရောက်အောင်အရေးပေါ်တည်ထုတ်ဖို့ခက်ခဲကြံ့ကြတာပါပဲဒါကြောင့်တောင်သူတွေကတီးနံပျက်စီးဆုံးရှုံးမှုဒဏ်ကိုဖြင့်တင့်တာတတ်ပို့ပြီးခံစားကြရပါတယ်ကုံထုံလည်းမရှိတာကြောင့်အခက်ခဲဖြစ်ရတဲ့နံပါတ်5အချက်ကတော့စက်မှုလေယာစနစ်ပြင်းဖြစ်ရေးအတွက်အဟန့်တားဖြစ်နေတာပါကျွမ်းကျင်သူတွေရဲ့ခံမှန်းချက်အရတော့မြန်မာနိုင်ငံကစိုက်ပျိုးမြေတွေရဲ့အ ਨੇ ဆုံးထဝက်ကျော်လောက်မှာလေယာသုံးဆက်ကြီးတွေဝင်ထွက်သွားလာလို့မရသေးပါဘူးထွန်ရက်ဖို့ကိုတပိန့်တက်ထွန်ဆက်ကလေးတွေနဲ့လှုပ်လို့ရပေမဲ့ရိတ်သိမ်းဖို့အတွက်ကြတော့ဆက်ကြီးတွေဝင်လို့မရတဲ့နေရာတွေမှာလူရက်လှုပ်အားကိုပဲမိခုနေရဆဲပါဒါကြောင့်အပေါ်မှာပြောခဲ့သလိုပဲလှုပ်သားရှားပါမှုအခက်ခဲကိုရင်ဆိုင်ရတယ်အကယ်၍အချင်းအခါမဟုတ်မိုးတွေရေကြီးရေရှမ်းတွေကြုံလာရင်လဲတီးနံတွေကိုမြန်မြန်ဆန်ဆန်ရုပ်သိမ်းပြီးလွတ်ရကင်းရကိုရွှေ့ပြောင်းထားဖို့ကမလွယ်ပါဘူးအခုတင်ပြခဲ့တာတွေကတော့ကုန်ထုတ်လန်းမရှိတဲ့အတွက်စိုက်ပျိုးရေးကဏ္ဍမှာအခက်ခဲဖြစ်နေရတဲ့အကြောင်းတွေပါဆောင်းမအစမှပြောခဲ့တဲ့အကြောင်းကိုပြန်ဆက်ရရင်စိုက်ပျိုးရေးကဏ္ဍကိုကြက်ငွေဘီလီယံနဲ့ချီတဲ့ချင်းငွေတွေပေးမဲ့စီမံချက်အပြင်တပြိုင်နက်တည်းမှာပဲအစိုးရကိုယ်တိုင်လှုပ်ဖို့လိုတာတွေလည်းရှိပါသေးတယ်ဒီလိုမျိုးအစိုးရကိုယ်တိုင်လုံမအောင်မြင်မဲ့လုပ်ငန်းစရင်ထဲမှာကုန်ထုတ်လန်းကထိတ်ဆုံးကပါပါတယ်။ဘာဖြစ်လို့လဲဆိုတော့ကုန်ထုတ်လန်းဖောက်ဖို့လိုအပ်တဲ့မြေတွေအတွက်တောင်သူတွေရဲ့လမ်းမြေတွေထဲကနေမျှတအောင်ဥပဒေနဲ့အညီဖြစ်အောင်ရယူဖို့ဆိုတာအာဏာပိုင်တွေကိုယ်တိုင်ဦးစီးမှဖြစ်နိုင်မှာပါ။ဒီနေရာမှာအလေးနဲ့ပြောလိုတာကစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးကိုလှုပ်ရမှာတိုက်နိုင်သမျှဆက်ဆက်တဲ့လုပ်ငန်းနယ်ပယ်စုံကိုတပြိုင်နက်တည်းတွန်းအားပေးဖို့လိုပါတယ်။မဟုတ်ရင်တစ်ဖက်ကကောင်းလာပေမဲ့နောက်တစ်ဖက်ရဲ့လိုအပ်ချက်ကြောင့်ဘေးကားပေးဤမရဆိုတာမျိုးတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်အစိုးရအနေနဲ့တောင်သူတွေစက်ပိုင်တွေကုန်တယ်ပွဲစားတွေရဲ့လုံနိုင်ကိုင်းနိုင်စွမ်းကိုမြင့်တင်ပေးတာအပြင်ကိုယ်တိုင်လှုပ်ဖို့လိုတာတွေကိုလည်းမြန်မြန်ဆန်ဆန်အကောင့်တွေဖော်သင့်မှာကြောင်းတိုက်တွန်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။